ကရင်မြို့ရာစီယုံ KNU နဲ့မြန်မာစစ်သားတို့ကြားစစ်ရေးတင်းမာနေတဲ့ကရင်ပြည်နယ်ဖားပုံမြို့နယ်မှာအိမ်တချို့မီးလောင်ပျက်စီးမှုအတွက်အပြန်အလှန်ဆွတ်ဆွဲနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါစစ်ရေးတင်းမာနေတဲ့ဖားပုံမြို့နယ်ကမဲဝံကျေးရွာမှာနေအိမ်တချို့မီးရှို့ဖျက်ဆီးခံခဲ့ရကြောင်း KNU နဲ့ဒေသခံတွေကပြောဆိုလိုက်ကြတာပါ။တနင်္ဂနွေနေ့ညကမီးလောင်မှုတွင်နေအိမ်တချို့ပျက်စီးသွားကြောင်းလဲဖားပုံမြို့နယ်ကရင်လူငယ်အဖွဲ့ကစောကျော်လင်းဦးကပြောပါတယ်။
မဲဝံတဲမှာတော့လောလောဆယ်တော့ဒီ24ရက်နေ့မှာမီးရှို့ခံတယ်။ဒီရွာထဲမှာမီးရှို့ခံတယ်ဒါပေမဲ့အကုန်လုံးတော့မဟုတ်ဘူး
။ဖာပုံမြို့နယ်နဲ့ဆက်ဆက်နေတဲ့ KNU သုံးခရိုင်တွင်းမှုဘဒူမန်းစုမြစ်ကလည်းမဲဝံကျေးရွာကနေအိမ်တချို့ဇန်နဝါရီ24ရက်နေ့ညပိုင်းမှာမီးရှို့ခံရကြောင်းပြောဆိုထားပြီး KNU ဖာပုံခရိုင်တပ်မှငါပြောရေးစုခွေးရှိသူဘဒူမန်းမန်းကတော့ဒေသခံမြန်မာစစ်သားရဲ့လက်ချက်ဖြင့်စွပ်စွဲထားပါတယ်။သမ္မတသတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စုံမင်းထွန်းကတော့ဆွဆွဲချက်ဟာမမှန်ကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာညင်းဆူလိုက်ပါတယ
်။ဟာပုံမှန်ဝိုင်းဘက်မှာမီးရှို့ခံရတယ်ဆိုပါသည်ကျွန်တော်ပြောသလိုပဲဆွဆွဲချက်ကြီးကျွန်တော်တို့စခန်းတွေတိုးချဲ့တယ်လို့ဒါတွေလုပ်တယ်လို့ဆိုတာဒီဘက်မှာဖြစ်နေတဲ့ဟာဒီတရားသာတာအကျိုးစီးပွားနဲ့ပတ်သက်တယ်ဖြစ်နေတဲ့ဟာဒီလဲတမဟာငါတစ်ခုရဲ့ကျွန်တော်တို့ဖြစ်နေတာဖြစ်တယ်ဒီဟာတွေဒီလက် KNU အတွင်းထဲမှာကိုယ်ပဲသူတို့တီးပီးသားဖြစ်တယ်ဘာကြောင့်ဖြစ်တယ်ဆိုတာဒီဟာတွေကိုအမျိုးမျိုးဆွဆွဲနေတာဖြစ်တယ်
ဆက်တော်ရေခက်ခဲတဲ့နေမည်ဖြစ်တာကြောင့်မိလောင်မှုဖြစ်ပွားရတဲ့အကြောင်းရင်းနဲ့ထိခိုက်ပျက်စီးမှုအတိအကျကိုတော့သီးခြားတည်ပြလို့မရပါဘူးမိလောင်မှုဖြစ်ခဲ့တဲ့ကျေးရွာကဒေသခံများစုကတော့ KNU တပ်မှငါတပ်ဖွဲ့တွေနဲ့မြန်မာစစ်သားကြားတိုက်ပွဲတွေကြောင့်ဒီလဆမ်းပိုင်းကလေးကဘေးလွတ်ရာတန်းရှောင်နေကြကြောင်းလဲနှိစက်သူတွေကပြောပါတယ်ကရင်ပြည်နယ်ဖားပုံမြို့နယ်နဲ့ပဲခူးတန်းကြောက်ကြီးမြို့နယ်ကပြိပခတွေကြောင့်ဒေသခံတွေချုပ်ထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့4000ကျော်နေရစွက်ခွာတန်းရှောင်နေရပါတယ်ဒေသခံတွေထိခိုက်နစ်နာနေရတဲ့အထိပြိပခတွေကြီးထွားလာနေတာကိုဖြေရှင်းဖို့ KNU ကုစလယ်ဖွဲ့တွေကမြန်မာစိုးရတပ်မတော်တို့နဲ့ဆွေးနွေးညှိနှိုင်းဖို့လဲစီစဉ်နေကြပါတယ်။ KNU နဲ့မြန်မာငြိမ်းချမ်းရေးကော်မရှင် NRPC တို့ကြားအကျိုးညှိနှိုင်းမှုတွေလုပ်နေပေမဲ့တွေ့ဆုံမဲ့ရက်ကိုအတိမပြုတ်နိုင်သေးကြောင်းလဲ KNU ကပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။